တရရှိနာခင်ဗျာနယူးယောက်မြို့ကတေယူပုဆောင်ရဲ့လူသမားတွေရဲ့တပိတ်တိုက်ပွဲဟာ၃ရက်ကြာနှီးပါဖြစ်ခဲ့ပြီးစာသာပရိနေညမှာပဲရက်ဆိုင်လိုက်ပါပြီတကယ်တော့အခုလိုတပိတ်လှန်လိုက်တာဟာအလို့သမားတွေတောင်းဆိုထားတဲ့အခွင့်အရေးတွေရသွားလို့တော့မဟုတ်ပါဘူးနယူးယောက်မြို့အုပ်ချုပ်ရေးအဖွဲ့တွေနဲ့အလို့သမားတက်မကခေါင်းဆောင်တွေဆက်ပြီးတော့ဆွေးနွေးပြီးချေရှင်းကြမယ်လို့ဆိုပါတယ်အခုတော့နယူးယောက်မြို့ဟာအရင်ကလိုပဲပုံမှန်အခြေအနေတိုင်းအသွားအလာတွေရှိနေပါပြီဘတ်စကားတွေမြောက်ရထားတွေလည်းပုံမှန်သွားလာနေကြပြီလို့ဆိုပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးဂျော့ဂျ်ပတာကီကတော့နယူးယောက်မြို့မှာပြည်သူဝန်ထမ်းတွေသပိတ်ပေါက်တာဟာတရားမဝင်တဲ့လုပ်ရဖြစ်တဲ့အကြောင်းအရေးယူတာတွေပြုလုပ်သွားမယ်အကြောင်းပြောနေစီပါတယ်
။ The penalties and fines under the Taylor law exist, they're automatic, they cannot be waived, they're not going to be waived. And I just think it's
နယူးယောက်မြို့ကဥပဒေအရတေချာပေါက်အရေးယူတန်ခတ်တာတွေရှိမှာပါပဲ။ခွင့်လွှတ်သွားမှာမဟုတ်ပါဘူး။နောက်ပြီးတယူပုတ်ဆောင်ရဲ့လုံသမားသမကအဖွဲ့ဝင်တွေနဲ့သမကခေါင်းဆောင်တွေဟာအဲ့ဒီဒဏ်တွေကိုခံရမှာပါပဲ။ဘာဖြစ်လို့လဲဆိုတော့အခုတပိတ်ဟာတရားမဝင်တဲ့တပိတ်မှောက်မှုဖြစ်လို့ပါလို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးဂျော့ဂျ်ပတာကီကပြောသွားခဲ့တာပါခင်ဗျာ။အခုနယူးယောက်မြို့ကလုံသမားတပိတ်နောက်ပိုင်းအခြေအနေတွေကိုသိအောင်လို့နယူးယောက်မြို့မှာအနည်း20နီးပါးနေထိုင်လာတဲ့မြန်မာမျိုးသားတူကို VOA ကနေကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။နားဆင်ကြည့်ကြပါ
အခုနယူးယောက်မြို့မှာပုံမှန်အခြေအနေပြန်ဖြစ်နေပြီလားခင်ဗျာ
ဒါသာပဲညနေ3နာရီမှာတပိတ်လှမ်းနေတယ်လေနောက်လိုက်တော့အဲ့ဒီတပိတ်လှမ်းပြီးတော့3နာရီကနေပြီးတော့မှ10နာရီနဲ့18နာရီအတောတက်မှာပေါ့လေအကုန်လုံးပုံမှန်တိုင်းပြန်ဖြစ်နေပါပြီ90ရာခိုင်နှုန်းတော့ပုံမှန်ပြန်ဖြစ်တော့ပြီ
โอเคအဲ့တော့အဲ့ဒီလိုတပိတ်လှမ်းလိုက်ရတာကစနားပြတဲ့အလို့သမားတွေကသူတို့တောင်းဆိုတဲ့အခွင့်အရေးတွေအကုန်ရလို့လားဘလို့အခြေအနေတွေကြောင့်ဖြစ်သွားလဲ
ဒီအခုလောလောဆယ်တော့အလို့သမားတွေကသူတို့တောင်းဆိုတဲ့အခွင့်အရေးတွေဘာမှမရသေးဘူးသူအလို့သမားတွေကတောင်းတာက3နှစ်မှာ24ရာခိုင်နှုန်းတောင်းတယ်နောက်ပြီးတော့ပင်ရှင်ကိုဟိုအစိုးရ65နှစ်အထိလုခိုင်းတယ်အလုသမားတွေက55နှစ်မှာပင်ရှင်ယူခြင်းလဲအဲ့ဒါမျိုးဖြစ်နေတယ်အခုတော့ဆိုသူတို့အဲ့ဒါကိုစပွဲဝိုင်းမှာမျက်နှာစုံရင်သူစုံပြီးတော့ပြန်ပြီးတော့ဆွေးနွေးကြမယ်ဟိုလိုလိုဆိုတော့နှစ်ဖက်မှာတော့တော့ဆိုဘာစာချုပ်စာသားမှမရှိဘဲနဲ့ဒီအလုလုနေကြတာပေါ့လေဘာဖြစ်လို့ဆိုတော့ခုအချိန်ကခရစ်စမတ်နဲ့ဒီနှစ်သစ်ကူးရသည်လည်းဖြစ်နေတော့အရောင်းအဝယ်ကိစ္စတို့ပွားရည်လာကိစ္စတို့ပြည်သူလူထုအဆင်ပြေတာကိုဒီအလုသမားတွေဘက်ကဟိုလိုက်လို့တဲ့သဘောတော့
အစတော့အလုသမားတွေဘက်ကသူတို့ဘက်ကစလျှော့ပြီးတယ်ဆိုတဲ့သဘောလား
ဟုတ်တယ်ဟုတ်တယ်အလုသမားတွေကစပြီးတော့လျှော့ပြီးတယ်ဆိုတော့ဒီပြည်သူလူထုတွေပွားရည်လာရရန်ခက်ခဲတယ်လေလူတယောက်ကအနည်းဆုံးအလုသွားလို့မဆိုရှင်ဘရိုကလင်ကနေပြီးတော့မဟက်တန်ကုန်လုသွားလို့မဆိုရှင်အသွားပြန်ဒေါ်လာ20ကနေ30ဒီကုန်တော့ဆိုတော့ပုံမှန်ဆိုလို့ရှိရင်လေးချက်ပဲပုံတာပေါ့လူ9တန်းလှုပ်ရှားတော့လာမှုကြီးရတ်တော့တော့စီးပွားရေးရတဲ့ကုန်ထိခိုက်တယ
်နယူးယောက်ကဆွေးရဖွဲ့နယ်လူသမားတွေရဲ့အခုလိုညှိနှိုင်းဆွေးနွေးတဲ့ကိစ္စတွေကစနေပြီလားခင်ဗျာ
လောလောဆယ်တော့အခုတရားရုံးကိုရောက်နေတယ်တရားရုံးမှာဒီ NTU အလို့သမားတမကတ်နဲ့ MTA ဒီအစိုးရဒီမိသားဌာနကစေဘူးဆောင်ရေးဌာနကလူတွေကအခုတရားရုံးကိုရောက်နေတယ်သုံးရက်တပိတ်မှောက်တဲ့အတွက်ဟို union ကိုအလုသမားတမကကိုတရက်ကိုဒေါ်လာတစ်သန်းအလုသမားတွေကတရက်အလုမရှင်းတဲ့အတွက်2ရက်စာဖြတ်မယ်ဆိုတော့3ရက်အလုမရှင်းတဲ့အတွက်အလုသမားတွေကို6ရက်စာဖြတ်မယ်ဆိုပြီးတော့မှတရားကြီးကတော့အဲ့ဒါဆုံးဖြတ်ချက်ထားတယ်ဒါပေမဲ့အဲ့ဒါကိုအခုလို့ဆိုသူတရားရုံးမှာပြန်ပြီးတော့ရင်ဆိုင်နေကြရပါလေ
လက်ရှိနေသားတိုင်းဆိုလို့ရှင်အလုသမားတွေဘက်ကအရှုံးပြနေတာပေါ့အ
ဲ့ပေါ့အရှုံးပြနေတဲ့သဘောရှိတာပေါ့လေ
အဲ့တော့အခုနယူးယောက်မြို့သူမြို့သားတွေရာကောဘယ်ဘက်ကအနိုင်ရမယ်လို့တွတ်နေကြလဲ
အခုတော့တော့ဘယ်မှနိုင်မှာတော့မဟုတ်ဘူးလေအားလုံးကနှစ်ဖက်စလုံးကတော့ရှုံးတာကြီးပဲဒီအစိုးရဘက်ကလည်းရှုံးတာပဲတရက်ကိုတန်း400ဆိုတော့သူကတန်း1900လောက်နင်းနေပေါ်တာပေါ့ဂျူနီယာဘက်ကလည်းအခုသပိတ်မောက်တဲ့အတွက်တရက်ကိုဒေါ်လာ1000ပေးရမယ်ဆိုတော့3000အလို့သမားတွေကလည်း600ဆာပြတ်ခံမယ်ဆိုတော့နှစ်ဖက်လုံးနာတာပဲရိုက်လိုက်တဲ့လက်ကလက်ဝါးလည်းနာတာပဲရိုက်ခံရတဲ့ပါလည်းနာတာပဲနှစ်ဖက်စလုံးနာတာကြီးပဲ
အကယ်၍ဒီအစိုးရနဲ့လူသမားအဖွဲ့တွေကသူတို့ညှိနှိုင်းတာအဆင်မပြေဘူးဆိုလို့ရှိရင်လူသမားတွေကထပ်ပြီးတော့တပိတ်မောက်မဲ့သဘောတွေရှိနေလားခင်ဗျ။ဟ
ိုအလို့သမားတွေတော့တပိတ်ထမောက်ဖို့ဆိုတော့မဖြစ်နိုင်ပါဘူး။ဘာလို့ဆိုတော့အခုဥစားကသူတို့ဟိုဒီအလို့သမားသမက်ကရဲ့ဟိုအလို့သမားသမက်ကရဲ့အဖွဲ့ဝင်ပေါ့လေ။အလို့သမားကောင်းဆောင်တွေက43ယောက်ရှိတယ်။43ယောက်မှာ36ယောက်ကဒီတပိတ်မောက်ဖို့ဆိုပြီးတော့မဲပေးတယ်။9ယောက်ကတပိတ်ဆက်မောက်မယ်။2ယောက်ကကြားနေတယ်။အဲ့တော့တပိတ်မောက်ဖို့က36ယောက်ဖြစ်နေတယ်ဆိုတော့မဲခွဲတော့မမောက်တဲ့ဖက်ကနိုင်တော့တာပေါ့လေ
ကျေးဇူးအများကြီးတင်ပါတယ်